လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာရွေးကောက်ပွဲကော်မရှင်ကဂျားပြတ်ရွေးကောက်ပွဲအတွက်ကော်မရှင်ကဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြခဲ့တယ်လို့တက်ရောက်လာကြတဲ့နိုင်ငံရေးပါတီတွေကလည်းသူတို့ပါတီကကြုံနေရတဲ့အခက်အခဲတွေ၊ဂျားပြတ်ရွေးကောက်ပွဲအတွက်သူတို့ပါတီရဲ့ဆန္ဒသဘောထားစတာတွေကိုအသီးသီးတင်ပြဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ ANP ကဥပရှင်က
ကျွန်တော်ပြောရတော့ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့တော့ဒီနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်27နဲ့စတင်တဲ့အဖြစ်အပျက်တစ်ခုရှိနေတယ်အဲ့ဒါကိုကျွန်တော်ကဒီတော့ပဲကော်မရှင်မှာတင်ပြခဲ့တယ်ကျွန်တော်ရခိုင်မြို့သားပါတီကတပြည့်တော်မျိုးနဲ့ဒုတိယဥက္ကဋ္ဌဦးသိမ်းမောင်ဆိုတဲ့ပုဂ္ဂိုလ်က ALD ပါတီနေနဲ့တွားပြီးတော့ရွေးကောက်ပွဲဝင်တယ်အဲ့ဒါဥပဒေကမှားရဲ့ဒီပုဂ္ဂိုလ်ကတတိပုဂ္ဂလဝင်ရင်တော့ကျွန်တော်ပြောစရာမရှိဘူးဦးကဥပဒေရဲ့လုံ့ဝဆန့်ကျင်နေရဲ့ဆရာကိုကျွန်တော်ကထောက်ပြရတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒါကိုသူကမဖြေရှင်းတတ်လို့လားမဖြေရှင်းနိုင်လို့လားမဖြေရှင်းကျင်လို့လားတော့မပြောတတ်တော့ဘူးကွာ။ကျွန်တော်အမြင်ကတော့ဥမာဖြေရှင်းလို့မရတတ်ဘူးလို့ဒီပါရဲ့။ရွေးကောက်ပွဲဆိုင်ရာဥပဒေအကြောင်းပဲကျွန်တော်ကိုပြန်ပြောလို့ကျွန်တော်နောက်တစ်ခါကျင်းပပြီးခါနေမှာထပ်ပြီးတော့မေးဖြေသေးတယ်။ဒါအစီအစဉ်ထုတ်ဖြစ်သွားမယ်ဥပဒေရအမှားတစ်ခုကိုဟိုဆင်ခြင်ဖို့လိုရဲ့ဆရာလေးတစ်ချက်တော့ဆွေးနွေးခဲ့ပါတယ်။
ရွေးကောက်ပွဲကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတွေကအားနည်းချက်တွေနဲ့ပတ်သက်ပြီးဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မြို့သားဒီမိုကရေစီအင်အားစု NDF ပါတီကဦးနေမင်းကျော်ကရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဟိုကော်မရှင်ကတော့တော့လုံလုံလုံလီနေသူတို့ကတော့လိုလပ်ပြီးတရားများတဲ့ဖြစ်အောင်လုပ်ပြီးမှပြောတာပဲ။ဒါပေမဲ့လည်းကျွန်တော်တို့ပဲရှိဟိုစတင်မှာသုံးရင်းနဲ့စပြီးတော့ဒီကန်ဒီဒိတ်ကမ်ပိန်းကာလမှာဘယ်လိုလေးလုပ်ကြမလဲဘယ်လိုလေးကော်မရှင်ကထိန်းသိမ်းမလဲပေါ့ပြီးလို့ရှိရင်လည်းရွေးကောက်ပွဲမှာကျွန်တော်တို့ဒီတရားမပြုခြင်းမှုဖြစ်တဲ့မျိုးတွေမှာဒီ2018ဟိုဂျာဂျာရွေးကောက်ပွဲမှာဖြစ်တာပါကော်မရှင်ကအရင်မယူဆိုရင်တော့ဘာမှဆောင်ရွက်ပေးခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့က2020တော့ကျွန်တော်တို့ကျွန်တော်ဆွေးနွေးစရာကောင်းတော့တောင်းလာမှာပေါ့လေကော်မရှင်အနေနဲ့လည်းသူတို့ပြီးခဲ့တဲ့ကာလမှာသူတို့မှအားနည်းချက်တွေရှိတယ်။မှိုင်းမွေးရှိတယ်၊ကိုလေဝန်ခံပြောတော့ပါတယ်။သူတို့အစင်းစင်းရှိတယ်ကျွန်တော်တို့ဒီညနေကော်မရှင်ပြီးရက်ကြီးကော်မရှင်တွေပေါ့သူတို့အဲ့တော့သူတို့အနေနဲ့တီးရောက်ရှေ့ဆက်ပြီးတော့ဆောင်ရွက်နိုင်စမ်းနေပေါ့လေ။အားအားနည်းလည်းသူဝန်ခံပါပါတယ်
။အခုလာမယ့်ဂျားပြတ်ရွေးကောက်ပွဲမှာမဲဆယ်ဆယုံရေးကာလအတွင်းမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်ဘက်ပါတီတွေထိတ်တိုက်တွေ့ဆုံပြီးတော့ပြဿနာတွေမဖြစ်ပွားစေဖို့အကြမ်းဖက်မှုတွေမရှိစေဖို့ဘဟုကနေပြီးမြို့နယ်အဆင့်ထိရွေးကောက်ပွဲဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့တွေဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ကြောင်းရွေးကောက်ပွဲကော်မရှင်ကပြောကြားတယ်လို့လည်းသိရပါဗျ။အခုကျင်းပမဲ့ဂျားပြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နိုင်ငံရေးပါတီတွေကလည်းမျှော်လင့်နေကြပါဗျ။ချက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းကအခုလိုပြောပါဗျ
။ကျွန်တော်တို့အနေနဲ့ကတော့ UEC ပေါ်မှာကျွန်တော်တို့တင်ပြတိုင်ကြားမှုတွေအပေါ်မှာတန်မြားရှိပါတယ်ဗျ2019ဂျာပြတ်ရွေးကောက်ပွဲ silent day မှာလုပ်သွားတဲ့ကိစ္စဆိုလို့ရှိရင်ဥပဒေနဲ့မညီတာကိုသိပါလျက်နဲ့တိုက်ဆိုင်မှုပါဒါသည်မဲဆက်စီုံခြင်းမဟုတ်ပါဘူးဆိုပြီးတော့ဒီလိုဖြေကြားမှု2018ဂျာပြတ်မှာလည်းပဲဒီလိုများလှုပ်လာပြီးတော့တိုက်ဆိုင်မှုပါဆိုရင်ဘယ်နဲ့လုပ်မလဲဆိုတဲ့ကျွန်တော်တို့စိုးရိမ်ပူပန်မှုတွေရှိပါတယ်တန်မြားတွေရှိပါတယ်ဒါကြောင့်မလို့UEC ကဥပဒေနဲ့ညီဆောင်ရွက်မယ်ဆိုတော့လည်းပဲကျွန်တော်တို့ဟာအမှန်တကယ်လက်တွေ့ပိုင်းအကောင့်တွေပေါ်မှုမှာအားနည်းနေတဲ့အတွက်တကယ်ကျွန်တော်တို့ရွေးကောက်ပွဲ2018ဂျာပြတ်ရွေးကောက်ပွဲမှာအကဲဖြတ်ပြီးတည်ရမှာဖြစ်ပါတယ်ဗျ
ဒီနေ့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံပွဲပါဝင်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးနဲ့ပတ်သက်ပြီးဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ခေါင်းဆောင်ဦးသူဝေရဲ့အမြင်ကလည်း
ကတော့အစိုးရအတိုင်းရွေးကောက်ပွဲကော်မရှင်နဲ့ကြိုးစားမှာပေါ့ဗျာဒီလိုတရားမျှတကိုကြိုးစားဖို့ဒါပေမဲ့ဒီလိုပဲကျွန်တော်တိုင်းပြည်မှာရွေးကောက်ပွဲတွေလုပ်ခဲ့တယ်တကယ်တမ်းတရားမျှတာတကယ်တမ်းလွတ်လပ်တယ်ဆိုတော့မရှိပါဘူးဗျာဒါတော့အများကြီးပဲကျိုးရင်းချက်တွေရှိတာပဲလေသို့တော်လည်းပဲအဲတတ်နိုင်စလို့ဟိုကောင်းအောင်တတ်နိုင်စလို့လွတ်လပ်အောင်ဆိုတာဒီလိုကြိုးစားတာပဲရှိတာပေါ့တကယ်တမ်းလွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲဆိုတာမရှိသေးပါဘူးဗျာဒါမှအရင်ကြည့်တာတော့အရင်ပြီးခဲ့တဲ့အစိုးရကတော့ဒါရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေနဲ့တွေ့တာလည်းများတယ်တယောက်နဲ့တယောက်ရင်းနှီးမှုလည်းရှိတယ်ရင်းနှီးမှုရှိတဲ့ကောကြားတဲ့ခါကျတော့ယုံကြည်မှုပိုရှိတာပေါ့ရှင်နော်ဟောပို့ပြီးတော့ရင်းနှီးတာကိုအခုကော်မရှင်ကတော့ပါတီတွေနဲ့မရင်းနှီးဘူးညာတွေ့တာနဲ့နေတယ်ဆိုတော့လေကျွန်တော်ကတော့တွေ့စီခြင်းနဲ့ရင်းနှီးဖြစ်စီခြင်းနဲ့ဒါမှလည်းကျွန်တော်တိုင်းပြည်တော်ပူကောင်းမှာပေါ့နော်
ဒါကတော့လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့မျှော်လင့်ချက်တွေကိုတင်ပြခဲ့တာပါ ဒီကြားဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်း9ဦးတို့ဝင်ရောက်ရှင်ပြိုင်မယ်လို့လည်းသိရပါတယ်ရှင်။